န်ကုန်မြို့မှာနိုဝင်ဘာလ၁၂ရက်နေ့ကဖြုတ်ခတ်သွားတဲ့ငရင်ရဲ့ပြင်းအားဟာ၄ပတ်ဝန်းကျင်ဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒဌာနကထုတ်ပြန်ခဲ့ပေမဲ့ငရင်နဲ့ပတ်သက်ရင်တကဘာလုံးကကူကားရတဲ့ USGS American ဘူမိဗေဒတိုင်းသာရေးဌာနကထုတ်ပြန်ချက်အိန္ဒိယထိုင်းနိုင်ငံကထုတ်ပြန်ချက်တွေနဲ့ငရင်ရဲ့ဗဟိုချက်ရောပြင်းအားပါကွဲလွဲနေတာတွေ့ရပါတယ်။ဒီအခြေအနေမှာသိလိုက်ရတာကတော့မြန်မာနိုင်ငံမှာငလျင်လှုပ်တာနဲ့ပတ်သက်ရင်ချက်ချင်းတုံ့ပြန်တဲ့ဌာနနဲ့စနစ်တခုမရှိဘူးဆိုတာပေါ်လွင်နေပါတယ်။မြန်မာနိုင်ငံငလျင်ကော်မတီနာယကတူဖြစ်တဲ့ဒေါ်လာလအောင်ပြောတာက
ငလျင်ရဲ့ဘူဟုဘူဟိုပြတဲ့ website တွေကသူတို့ရဲ့နေရာတွေက3ရတယ်မှာ3မျိုးဖြစ်သွားတော့အဲ့မှာတခါနည်းနည်းလေးအခက်တွေ့သွားတယ်ပြောရတာ3နေရာဆိုတော့ဘယ်နေရာကိုကိုကယူပြီးပြောရမလဲရန်ကုန်မှာဘူဟုပြူလာလားရန်ကုန်နဲ့ဝေးတဲ့အရာမှာဟုတ်ပြူလာလားဆိုတော့နောက် USCS ကတက်လာတဲ့ခါကျတော့သူကရန်ကုန်မြို့ကိုပဲပြရတယ်။ဟိုတိုင်းမိုးလီကိုသားပြတာကတော့ဒီရန်ကုန်မြို့ရဲ့တောင်ဘက်ဒလဘက်ကိုပြရတယ်။အဲသူတို့တွေကတော့မှန်တယ်လို့ရှိတယ်ပေါ့နော်။အမှမိုးစလပြတော့သူကတိုက်ကြီးရဲ့ South West မှာ Epicenter ပြတယ်။ဆိုတော့အကုန်လုံးကခြုံကြည့်လိုက်မယ်ဆိုရှင်တော့ရန်ကုန်တိုင်းဒေသကြီးထဲမှာရှိတဲ့အတွက်ဆရာမကတော့ဘယ်လိုလုပ်လိုက်လဲဆိုတော့ရန်ကုန်ကိုဗဟိုပြူတယ်။ငလင်ရဲ့နာမည်ကရန်ကုန်ငလင်လို့
ရန်ကုန်မြို့တွင်အထိတ်တလန့်ဖြစ်သွားလောက်အောင်လှုပ်တယ်ဆိုတော့ပြင်းအားဟာတိုင်းတားရေးဌာနတွေကပြောနေသလိုမဟုတ်ဘဲလက်တွေ့မှာပိုပြီးများနေသလားလို့တွေးစရာပ
ါ။ဒီပမာဏမကြီးပဲနဲ့ဘာလို့အရန်ခါတာလဲဆိုတာကိုတို့ကလက်မခံနိုင်ကြဘူး။ဒါဆိုရှယ်မီဒီယာမှာဖြစ်တာတွေကိုပြောပြတာ။ဆိုတဲ့ခါကျတော့အဲ့ဒါကိုတို့ကပြန်ရှင်းရတာပါလဲဆိုတော့ရန်ကုန်မြို့ကနှုံးမီပေါ်မှာရှိတာဒီပြောပါမှာရှိတာတကယ်လို့ငလင်လောက်လိုက်တဲ့အခါမှာငလင်လိုင်းတွေထွက်လာတဲ့အခါကျတော့ဒီနှုတ်မြေတွေကိုဖြတ်လို့ရှိရင်ရိုးရိုးကြောက်သားပေါ်မှာဖြတ်ရင်သူက frequency ကဒီလောက်ကြီးမသွားဘူးနှုတ်မြေမြေပြောတွေမှာဖြတ်တယ်ဆိုရှင်ငလင်လိုင်းကမူလခါတဲ့နှုံးကအရန်ကြီးထွားသွားတယ
်ဒေါ်လာလောက်အောင်ပြောပြသွားတာပါအခုလို့တုံခါမှုများတဲ့နောက်အကြောင်းတစ်ခုကတော့လှုပ်သွားတဲ့ငလင်ရဲ့ဘူချက်ဟာတိမ်လို့ဖြစ်နိုင်တယ်လို့ပဲရန်ကုန်ဟာငလျင်ဘူအချက်နဲ့နီးနေလို့ဖြစ်တယ်လို့အငင်းစားပေါမောက်ခအင်ဂျင်နီယာဘူမိဗေဒပညာရှင်ဒေါက်တာကျော်တွန်းကပြောပါတယ်။အပျက်စီးသတင်းနဲ့ပတ်သက်ပြီးလူမှုမီဒီယာတွေမှာသာပြောဆိုနေတာရှိပေမဲ့တကယ်လက်တွေ့မှာမမြင်ရဘူးလို့လည်းပြောပါတယ်
။ကျွန်တော်ကခက်တာဟိုသတင်းအချက်လက်တွေကိုကျွန်တော်တို့ဟိုစုဆောင်းတဲ့ဟိုဟာကလည်းတင်ချင်မအားနေတော့ဘူး။ဟိုကျွန်တော်ထိုင်ပြီးစောင့်ကြည့်နေဘယ်ကဘာသတင်းတက်လာမလဲဆိုတော့ကိုယ်တိုင်ဟိုတိုင်ဟောင်းနေရတော့နည်းနည်းတော့ပြီမှာပဲလို့ share လို့ဆိုတော့လေကွာကြောင်းနေပေါ်တယ်ဆိုတော့ဖြစ်နေတယ်ဒါပေမဲ့ကွာကြောင်းပေါ်တယ်ဆိုပြီးတော့ဓာတ်ပုံတွေရိုက်ပြီးတက်လာတော့မတွေ့ဘူးရ
ဒေါက်တာကျော်ထွန်းပြောပြသွားတာပါတကယ်ကရန်ကုန်သူရန်ကုန်သားတွေလှမ်းသွားကြတယ်ဆိုတာကိုနေတဲ့တိုက်တွေရဲ့ခိုင်ခံ့မှုအပေါ်မှာတန်တရာရှိနေလို့များလားဆိုတာတွေးစရာပါမြန်မာနိုင်ငံမှာ2010ခုနှစ်နောက်ပိုင်းမှာတော့အဆောက်အဦးတွေဆောက်လုပ်တာအပေါ်မှာစီကန်းချက်တွေထုတ်လာတာတွေ့ရပါတယ်
ဒီမတော့ပစဲနောက်ပိုင်းတော့မှစပြီးတော့TV ဆက်ရစပြီးလုပ်တော့လေအရင်ကျွန်တော်တို့ control type တွေဖြစ်တယ်လို့ဆောက်ကြတာလေအဲ့တော့မှတော့ဘာမှအထင်ကိုမရှိဘူးဘူနောက်ပိုင်းကတော့ထုတ်တာနောက် swipe test လုပ်ရမယ် swipe test ဆိုတဲ့ပုံစံပဲပုံစံလုပ်ရမယ်နောက် swipe ပို့တွေမှလည်းဘာတွေပါရမယ်ဆိုတော့ဟိုကတော့ streaming တွေကိုထုတ်ထားတယ်မြန်မာ national building ကုတ်ဆက်ပြီးတော့
ဥပဒေကတော့ရှိပြီး live or live နာကြရဲ့လား
အဲအဲ့ဒါက live နာမှုကတော့အားနည်းတယ်ဗျလိုက်နာတဲ့လူတွေတချို့ရှိတယ်လို့လက်မနိုင်လိုက်မနာလို့ရှိတယ်။အဲ့မှာကျွန်တော်ကတော့ဘာခေါ်လဲကတ်ပါတီလို့ခေါ်တဲ့စစ်စည်းအဖွဲ့ကိုကျွန်တော်ကမရှိဘူး။အခုတော့စောက်လို့ဝင်ကြီးဌာနနဲ့ဦးစီးပြီးတော့မှကတ်ပါတီဖွဲ့တယ်။ကတ်ပါတီဖွဲ့တာလည်း73တက်တဲ့အထက်ပေါ်တော့ highlight တွေကိုပဲသူကဟိုအထုလို့မှသဘောရှိတယ်။အဲ့ဒီအောက်ကတော့စီကတာလို့မှာပေါ့နော်
။ဒေါက်တာကျော်ထွန်းပြောပြသွားတာပါ။အထက်သိမမြင်တဲ့တိုက်တွေနဲ့ပတ်သက်ပြီးစစ်စည်းဓာတွေကိုစီပင်ကတာဝန်ယူတယ်လို့ပြောပါတယ်။ရန်ကုန်မြို့ကအမျိုးသမီးတူပြောတာကဒီအချက်ကပဲလူတွေအတွက်စိတ်မလုံးုံစရာဖြစ်နေတာပါ
ဆောက်အောင်ကြော်နေရလေတလားဆောက်အောင်ဆောက်ဖို့တင်လိုက်ပြီးတဲ့အခါကျလို့ရှင်ကျွန်တော်တို့တိတိလောက်အတွေ့အကြုံကြီးရဆိုလို့ရှင်တော့လေအဲ့ဒီတင်တဲ့ဟာကဒီအဆင့်ဆင့်ပါလေဟိုဘာခေါ်မလဲ corruption ကြီးရှိတယ်ပြီးပြီးတဲ့အခါကျလာပြီးအပြည့်ပေးလဲလာစစ်တာလဲမဟုတ်ပါလဲမဟုတ်အဲ့လိုမျိုးနဲ့ဟိုပြီးသွားတာပေါ့နော်ပြီးသွားပြီးတော့မှလူတွေကတက်နေကြဒီစီစီကြတာလေမကြတာလေအဲ့ဒါတွေကလည်းနော်ကိုစစ်စစ်နေစီရဆိုအဆောက်အုံရဲ့တကူအခြေသေးတွေကတော့တော်တော်ညံ့တယ်။
ကဲကငလျင်နဲ့ပတ်သက်ရင်မြမပြည်မှာဆောင်ရွက်စရာတွေတပုံတပင်ရှိတယ်လို့ပညာရှင်တွေကပြောပါတယ်။ငလျင်နဲ့ပတ်သက်ရင်ဘယ်သူမှကြိုတင်ဟောကိန်းထုတ်နိုင်တာမရှိပေမဲ့ကြိုတင်ကာကွယ်မှုတွေအသိပညာပေးမှုတွေတော့လိုရမှာပါ။ လွန်ခဲ့တဲ့2နှစ်လောက်ကမှမြန်မာပြည်မှာပြင်းအားများတဲ့ငလျင်လှုပ်သွားနိုင်တယ်လို့နိုင်ငံတကာပညာရှင်တွေရဲ့သုတေသနစာတမ်းတစ်စောင်ထွက်လာပြီးတဲ့နောက်မှာငလျင်ကော်မတီကငလျင်အကြောင်းသိကောင်းစရာဟောပြောပွဲတချို့လုပ်လာတာတွေ့နိုင်ပါတယ်။ဒါပေမဲ့အရေးပါတာတွေလုပ်နိုင်တာမတွေ့ရပါဘူး။ဥပမာငလျင်ဆိုတာပြက်ရွေးလို့ခေါ်တဲ့မြေလွာပြက်နေတာတွေအဲ့နေတာတွေကြောင့်ဖြစ်တယ်ဆိုတာလူတိုင်းသိပေမဲ့ရန်ကုန်လိုမြို့မှာပြက်ရွေးဘယ်နှကြောင်းရှိနေတယ်ဘယ်လိုပုံသဏ္ဍာန်နဲ့ရှိနေကြတယ်ဆိုတာမသိကြပါဘူး။ဒါမျိုးတွေသိဖို့ကဘူမိယူပဗေဒနည်းပညာနဲ့ seismic တိုင်တာမှုတွေလုပ်ရမှာပါ။ဒီတိုင်တာမှုတွေကိုမြမရေနံကရန်ကုန်မှာလုပ်ခဲ့ပြီးပါပြီ။ဒါပေမဲ့တွေ့ရှိချက် data တွေကိုတခြားသောဌာနတွေကိုမျှဝေခွင့်မရှိတာကြောင့်သိခွင့်မရကြတာပါ။အကယ်၍ဒီအချက်လက်တွေကိုသာသိမယ်ဆိုရင်ရန်ကုန်မြို့အောက်ကပြက်ရွေတွေအကြောင်းသိနေပြီးဘယ်နေရာမှာဖြင့်အထက်မြင့်တွေစောက်သင့်မသင့်ဘယ်နေရာမှာအဝေးပြေးလမ်းတွေစောက်သင့်မသင့်စတဲ့မြို့တော်ရဲ့ master plan အတွက်တင်မကတခြားသောကြိုတင်ကာကွယ်မှုတွေပါလုပ်နိုင်မှာမဟုတ်ပါလားခင်ဗျာ။Thank you.